นิคามะสุขะสาชิยะทุกข์4မျိုးတွေကนิคามะสุขะအကြောင်းကိုအခြေခံကစပြီးတော့စာတွေစာရတည်းလို့ရှိတယ်လက်တွေ့ရတည်းလို့ရှိတယ်ဆိုတာပေါ့လေထိုက်တန်သမယရှင်းလင်းတင်ပြခဲ့ပါပြီလွယ်လွယ်ရတော့ကာမတောနိခမ္မစုခံဆိုတာပေါ့လေဝုထုကာမကိရိစာကာမကကင်းကွာလွတ်မြောက်တဲ့ချမ်းသာဟာနိခမ္မစုခပါပဲဝတ္ထုကာမဆိုတာလူချင်းစရာကာမဂုဏ်၅ပါးပေါ့အမြင်ကောင်းကြားကောင်းနားကောင်းရသကောင်းအထီးတွေ့ကောင်းဆိုတာပေါ့လေလောကသားကြီးအကြိုက်ပါပဲအဲ့ဒါလိုအာယုန်တွေကိုလူချင်းမဲ့မောတဲ့သဘောလည်းပဲကာမပါပဲဒီတော့ကာမကလူချင်းစရာကာမကတစ်မျိုးလူချင်းနဲ့ကာမကတစ်မျိုးနှစ်မျိုးပါပဲအဲ့ဒီနှစ်မျိုးကလူမြောက်တဲ့သဘောကိုလူမြောက်တဲ့ချမ်းသာကိုလူမြောက်လို့လို့ရရှိတဲ့ချမ်းသာကိုနိခမ္မစုခလို့ခေါ်တာပါပဲသူကဘယ်လိုလူမြောက်ကိုကြိုးစားမလဲဆိုတာတော့ဒါတော့လိုပါတယ်လောဘကာမဆိုတော့လောဘပါပဲလောဘအဓိကပါပဲလူချင်းပဲမောတဲ့သဘောလောဘရဲ့ဆန့်ကျင်ဘက်အလောဘအလောဘအချုပ်အချာရှိတဲ့စိတ်ကလေးတွေထက်ခါထက်ခါဖြစ်အောင်ကြိုးစားရတာပါပဲ။ဘုဒ္ဓကာမရဲ့ဆွဲအားကလွတ်သွားအောင်အမြဲမပြတ်ပေါ်လိလက်ငင်းပေါ်တဲ့အာယုံကိုချိန်ချိန်ပြီးတော့အားဆိုင်ပြီးတော့တိတိမိမိဖြစ်အောင်မှတ်နေလို့ရှိရဲ့ဝတ္ထုကာမလည်းလွတ်နေပါလေမေမောတဲ့ကိလေသာကာမလည်းလွတ်နေပါလေဒီကာမတန့်ရှင်းတဲ့ကုသိုလ်တွေပေါ့လေစိတ်ဆုစရာကောင်းတဲ့ကုသိုလ်တွေကိုပေါ့လေတစ်သလုံးတစ်ဘဝလုံးကခိုင်မြဲနေတာကိုနဲ့နေတာပဲနဲ့အောင်နဲ့နေတာလှုပ်ချာချာဖြစ်နေတာခိုင်းနေတော့လွယ်လွယ်လေးနဲ့ဆွဲချုပ်လို့မရတော့တဖြည်းဖြည်းနဲ့နေရတာပါပဲဒါကြောင့်ကုသလာဟိဓမ္မာလောဘပฏิပခေနဆိုတာပါဆိုထားပါတယ်တန်ရှင်းတဲ့ကုသတရားမှန်မှားဟာလောဘရဲ့ဆန့်ကျင်ဘက်ကြီးရဲ့လောဘရဲ့ဆန့်ကျင်ဘက်ဆိုရင်လောဘကလွတ်ရင်နိခမ္မစုခရနိုင်တယ်ဆိုတော့နိခမ္မစုခလည်းပဲဒီထဲမှာပါနေပြီဆိုတာအလွန်ထင်ရှားပါတယ်ဒီလိုတန်ရှင်းတဲ့ကုသိုလ်စိတ်ကလေးတွေအမြဲတစေဖြစ်အောင်ပြုနေဖို့ကယောဂီမှာတာဝန်ရှိပါတယ်ဖြစ်တိုင်းမှစုသတိပြုစောင့်မှုအစဉ်ထားဆိုတဲ့အတိုင်းပေါ့လေကိုယ်ရဲ့စိတ်လည်းငင်းပေါ်တဲ့အာယုန်နဲ့ကပ်အောင်လို့ချိန်ချိန်ချိန်ချိန်ပြီးတော့ပေးတဲ့စံတော်လေးတွေပေါ့လေယူဝဲစုမှုဒါလေးတွေတစေရှိနေရတာအာယုန်နဲ့မှစိတ်နဲ့ထိတိမိမိဖြစ်ဖို့ရာအတ္တဘာလုံးလောဝရိယနဲ့တွန်းအားလည်းပေးနေရတာပါပဲတွန်းအားနဲ့ချိန်အားပါပြီဆိုလို့ရှိရင်မနဲ့အာယုစီစိတ်ကလေးကပုတ်တိုက်တကယ်သူထိတိမိမိဖြစ်သွားတာဥစ္စာရလည်းဖြစ်သွားတာပါပဲဒီနည်းနဲ့ပဲဇာငါမျိုးတွေကဝိတ္တဇာနေနဲ့ဥစ္စာရဇာနေဟာကုသိုလ်စိတ်ကလေးဖြစ်တယ်လို့ဘာဝနာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းမှာပါလိပါဝင်နေတော့ပါပဲအဲဒီခါမှာဝုထုကာမကလည်းလွတ်နေတယ်အဲဒီဝုထုကာမတွေကိုခုံဝင်တာကောင်းတာတွေမြင်ကြနတ်စာထိတွေ့ကြတာပါ မဲ့မောတဲ့သဘောတွေကလည်းလွတ်နေတာပါအဲ့ဒါဟာနိခမ္မစုခအစစ်ပါပဲနုရတဲ့ရင့်နာတာကွာမှာပေါ့လေပထမဖြစ်စားမှာတော့နုသေးတာပေါ့နောက်ရည်အောင်လုပ်ဖို့ဒါရှိတယ်ပါပဲရည်အောင်လုပ်ဖို့ဆိုတာကတော့အမှတ်တည်းစိတ်ဖို့ပါပဲတော့ဥဒေဝိสารဒီဇာနေနှစ်ပါးဟာခုနနိဝရဏတရားတွေကလုံမြောက်အောင်အထူးသဖြင့်ဝုထုကာမကိရိတာမလုံမြောက်လုံမြောက်အောင်ချုပ်တီးရဲ့မှာတိတ်အေးပါပါတယ်ဒီတရားနှစ်ပါးကစိတ်ရောက်ရမခိုင်းအောင်အထူးသဖြင့်ကာမစီမတော်ရအောင်ဆိုပြီးတော့မိမိရဲ့စိတ်ကိုကိုမျောမှန်းတဲ့အာယုံမှာထိမ့်ချုပ်ထားတဲ့သဘောမျိုးပါပဲချုပ်တဲထားတဲ့သဘောမျိုးပါပဲပေါ်လာတဲ့အာယုံမှာစိတ်ကလေးချုပ်တဲလိုက်တာမလှုပ်တော့ဘူးပေါ့ဒါမှဒါပါပဲဥမာအဖြစ်ဗာနတူလဲဆိုလို့ရှိရင်ပိဿနှစ်ခုကိုတသားတည်းဖြစ်သွားဖို့ရာအတွက်ထို့ဖောက်တဲ့အလဲလို့တယ်ချီတဲ့လို့တယ်နှမျိုးလို့လို့ပါတယ်အကဖောက်ပေးတာအကတော့ထိုးတော့ထိုးဖောက်ပြီးပါတယ်ဒါပေမဲ့လို့ခိုင်မြဲခိုင်ငယ်မြဲနဲ့တဲနိုင်ဖို့ရာအတွက်ချီရမပါတော့လည်းမဖြစ်ဘူးခြေတက်တဲ့လည်းပဲအပေါက်ကအကထိုးဖို့တံဖြစ်တော့အနောက်ကခြေပါရမှာဖြစ်တော့အကိစ္စမမြောက်ဘူးဆိုလို့ရှိရင်လည်းပဲခြေရလည်းမလိုက်နိုင်ဘူးအဲ့တော့နှစ်ခုပူးပေါင်းလိုက်မှချုပ်တဲမှုဆိုတာဖြစ်နိုင်ပါတယ်ပထမပိစ္ဆာနဲ့ဒုတိယပိစ္ဆာပိစ္ဆာနှစ်ခုပေါ့လေနှစ်ခုထပ်ပြီးတော့ချုပ်လိုက်တဲ့အခါကျတော့အချင်းချင်းကတ်သွားတယ်နှစ်ခုကိုတစ်ခုတည်းလို့ထင်ရအောင်လို့ထင်ရလောက်အောင်ကတ်သွားတယ်ဓမ္မအဲ့ဒီသဘောလေးနဲ့စဉ်းစားလို့ရှိရယ်ဝိတေဥ္စရသဘောပေါက်တတ်ပါတယ်ပြီးတော့စိတ်ကိုရောက်ရမခါရအောင်ထိမ့်ချုပ်ရေးမှချုပ်တဲရေးမှပေါ့လေဒီအင်္ဂါဒီဇိုင်းင်္ဂါနှစ်ပါးဟာအရေးပါတယ်ဆိုတော့လည်းသဘောပေါက်မှာပါပဲဆိုကြပါစို့ပိဿာနှစ်ခုတသားတည်းကဲ့သို့ချုပ်တဲ့အခါမှာပေါ့လေလက်နဲ့ပဲချုပ်ချုပ်ဆက်နဲ့ပဲချုပ်ချုပ်ဘာနဲ့ပဲချုပ်ချုပ်ပေါ့လေပထမဆုံးနှစ်စာတည်းကိုအောက်ဝင်သွားအောင်ထိုးဖောက်ဖို့လိုတယ်တဲမိအောင်ခိုင်ခိုင်မြဲမြဲတဲမိအောင်ခြီလဲလိုတယ်အကထိုးဖောက်ပြီးတယ်ချုပ်ပြီးတယ်ခြေကတဲပြီးတယ်ခိုင်အောင်လို့တစ်ခုကိုတစ်ခုကဲဆိုတစ်ခါတည်းဖြစ်အောင်လုပ်ပြီးတယ်သို့သောအပိစာတွေဝင်သွားအောင်လို့အားဆိုင်မှုမရှိဘူးဆိုလို့ရှိရင်လည်းပဲအဟာပိစာတွေဝင်မသွားဘူးအားဆိုင်မှုလည်းရှိရပါတယ်တန်ယုံအားဆိုင်မှုပေါ့လေဒီတော့ကိုလိုတဲ့နေရာမှာပေါ့လေအကဖောက်ရပါလေချိန်ထားရပါလေချိန်ပြီးတော့အားဆိုင်လိုက်လို့ရှိရင်ပေါက်သွားပြီးတော့အနောက်မှာခြေရပါသွားရင်ဆိုအဲ့ဒါတဲလိုက်တာပါပဲပိစံတစ်ခုခိုင်သွားတာပါပဲချိုးရိုးကောင်းလေလေချိုးရိုးစိတ်လေလေပိစံတစ်ခုကတသားကဲသူတသားကဲသူဖြစ်ပြီးတော့ပေါ့လေခိုင်နေလေပါပဲအဲ့ဒီသဘောသားလေးစဉ်းစားပါလေဓမ္မဝမ်းပိုက်ဆိုင်ပြီးတော့ဖောင်းတက်လာတာနဲ့အဲ့ဒီဖောင်းတဲ့အာယုစီစိတ်ကလေးရောက်သွားအောင်ဝီတဲနဲ့ထိုးဖောက်ပါပါလေဖောင်းမှုအရာရောက်အောင်အားပေးတဲ့အနေနဲ့အားဆိုင်မှုဝိရိယလည်းပါရပါလေအဲ့ဒီတစ်ခုညီမြတ်မြတ်အားရှိသွားပြီဆိုလို့ရှိရင်ဒုက္ခိတစုဆောင်ရွက်သွားပြီဆိုလို့ရှိရင်ဝိสารကစိတ်ကလေးကိုအာယုံမှာတခါတည်းကိုတဲ့ထားလိုက်တော့ပဲဖ ွဲ့ချီထားလိုက်တော့တာပဲမလှုပ်တော့ဘူးဓမ္မဒီတော့ဥဒိနေဥစ္စာရဆိုင်နှစ်ပါးဟာစိတ်ကိုချုပ်တဲရေးမှာရောက်ရမခါရအောင်ချုပ်တဲရေးမှာအရေးပါတဲ့အင်္ဂါ200လို့ဆိုရမှာပါပဲအဲ့ဒီနှစ်ခုသူကိစ္စသူပေါ့လေဆောင်ရနိုင်မှုရာအတွက်အာစိတ်မှုဝိရိယကလည်းပဲအရေးပါတဲ့စွမ်းအားတစ်ခုပါပဲဓမ္မဒီတော့ဖုံးပေမှုကစားပေါ်တိုင်းအာယုကိုချိန်ပြီးတော့အာစိတ်မှလို့အာယုမှာပေါ့လေထီထီမိမိတွဲပြီးတော့ညှိနေပြီဆိုလို့ရှိရင်တစ်ချက်မှလည်းတစ်ချက်နောက်တစ်ချက်မှလည်းနောက်တစ်ချက်တမနစ်ဆိုလို့ရှိရင်စက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်မှာတစ်ချိန်ကြတဲ့ဝိတက်ဝိสารဝိရိယတွေပေါ့လေဒီမှာအဲ့ဒါဒီအချိန်ပေါင်း60ဖြစ်သွားတာပါပဲအဲ့ဒါကိုပဲဘာဝနာခေါ်တာပါပဲဘာဝနာအစပြုလိုက်တာအစဖော်လိုက်တာပါလေဥပဒနာခေါ်ပါတယ်အစပြုထားတဲ့ဟာလေးတိုးအောင်ပွားအောင်ပြုလုပ်တာဝတ္တနာလို့ခေါ်ပါတယ်တိုးတယ်ဆိုတာကငယ်ရနေပြီးတော့ကြည့်အောင်လုပ်လိုက်တာဘုရားဝိရိယလေးတွေကသိငယ်တယ်လीတစ်ချိန်ကနှစ်ချိန်ဝိရိယဝိရိယကနာဝတ္တဥစ္စာရဝိရိယလေးတွေကဒါသိငယ်တယ်လीတစ်ချိန်ကနှစ်ချိန်စသည်ဖြစ်လာတော့ကြည့်သွားတာပေါ့ငယ်ရကကြည့်သွားတော့သိရကထွက်လာတော့များတာနေရကနေပြီးတော့မြားလာတော့နောက်တစ်ဖြည်းဖြည်းအချိန်ပေါင်းရတဲ့အခါကျတော့စွန့်အင်ဆိုတာတခုတည်းတွေ့လို့ရှိရင်တော့ဘာမှမရှိဘူးမယ်လို့သဘောတူတည်းပေါင်းဆိုင်လိုက်လို့ရှိရင်အဝယ်ကောင်းတော့အောင်စွန့်အင်တွေကဖြစ်လာတာပဲတော့မှာအားတွေဖြစ်လာတာပဲတော့မှာအဲ့တော့အဲ့ဒီလိုအားတွေဖြစ်ဖို့ရာအတွက်ဘာဝနာဆိုတာဟာသိလိုအပ်တာပါပဲအဲ့ဒါကိုပဲကျမ်းဂန်များမှာအတ္တနောစန္တာနိစိတ်တံပုဏ္ဏပုဏ္ဏဇနေတိလို့ဆိုထားပါတယ်။မိမိရဲ့ဘဝဖြစ်စဉ်စိတ်ဖြစ်စဉ်မှာအဲ့ဒါလိုအလားတူစိတ်မျိုးပေါ်လीထက်ခါတလဲလဲပေါ်လीဖြစ်စေတဲ့သဘောဟာဘာဝနာပါပဲလို့သူကဖွင့်ဆိုထားတဲ့အချက်ဟာအမှန်ရှင်းပါတယ်သူကတော့အဲ့ဒီလိုဇံဘာဝနာစိတ်ကလေးတွေပေါ့လေတက်ခတက်ခဖြစ်နေတာအဲ့ဒီဇံဘာဝနာစိတ်ကလေးတွေထဲမှာခုနရွယ်စုမှုဥတ္တလည်းပါသွားတယ်ခီပါပုတ္တတေကဲ့သို့ဖြစ်တဲ့ထိရောက်မှုဝိစရလည်းပါသွားတယ်အဲ့ဒါကိုပဲသဝိတကသဝိကြာရဇန်စိတ်စဉ်လို့ဒီလိုဆိုပါတယ်။နို့ဘာကလွတ်မြောက်နေတယ်လဲလို့ဆိုတော့ဝိကြောကံမီဝိကြအကုသရိဓမ္မေဟိ။ခုနဝတ္ထုကာမကိဋ္တိစာကာမတို့မှလွတ်နေတည်တာတဲ့လွတ်နေတယ်တော့ကျင်းခွာနေတယ်ကပြီးတော့အခြားအခြားအကုသိုလ်စိတ်တွေကလည်းလွတ်နေတည်တာစဉ်းစားကြည့်ဒီအဲ့ဒီခါမျိုးမှာဆိုလို့ရှိရင်အထူးအားဖြင့်ဥထုကာမကိဋ္တိတာကာမမှာလွတ်နေတာနိခမဖြစ်တာအခြားကိဋ္တိတာတွေလွတ်နေတာပဲအဲ့ဒီလိုအချုပ်ချယ်ဥထုကာမကိဋ္တိတာကာမမှာလွတ်မြောက်နေတဲ့ရွယ်စုစံနဲ့ကြည့်မိမှုဥစ္စာစံပါတဲ့ဘာဝနာစိတ်ကလေးပေါ်တာအကျိုးတရားမှုကဘာဖြစ်မလဲလို့ဆိုတော့အဲ့ဒီလိုခုနဥထုကာမကိဋ္တိစာကာမလည်းကင်းပြီပြီးတော့အခြားအခြားညဉ့်ညမ်းနဲ့និဝရဏတွေရာလည်းပဲကင်းတော့ကင်းပြီအခုတော့လည်းပဲကင်းနေပြီဆိုလို့ရှိရဲ့အဲ့ဒါလို့ကင်းခြင်းကြောင့်ဘာတွေအကျိုးအနေနဲ့ဘာတွေဖြစ်ပေါ်လာတယ်ဆိုတော့ဝိကကြပိဋိစုခရတဲ့និဝရဏနဲ့ခုနအာဟုတုတွေကင်းခြင်းကြောင့်ဖြစ်ပေါ်လာတဲ့နှစ်သိပ်အာရဟုပိဋိ ချမ်းသာမှုဒုက္ခတဲ့အဲ့ဒါဒီလည်းပါလာတယ်ဒါအကျိုးအနေနဲ့ပါလိဝိတုကာမကိဋ္ဌာကာမမှာကင်းတဲ့အကြောင်းကြောင့်ဝိကစားပိဋိစုခါပါလိအကျိုးချက်ချင်းတခါလည်းပေါ်လာတာပဲအဲ့ဒါလေးဒီပေါ်လာတဲ့ခါကျတော့ယောဂီကပိဋိပေါ်လာတဲ့ခါကျတော့ပြောလာတယ်နေနေပေါ်လာနေနေပြောလာတယ်ဒုက္ခလေးပေါ်လာတဲ့ခါကျတော့နေလို့ထိုင်လို့လည်းနည်းနည်းကောင်းစားပြုလာတယ်။တရားအထုတ်မှုပေါ်မှာစိတ်ဝင်စားစားပြုလာတယ်။အဲ့ဒီဘိုင်းလေးမရောက်သေးဘူးဆိုလို့ချင်ရင်တော့မဖြစ်သေးဘူးပေါ့။အထူးသဖြင့်ဥရိယဘုရားရှင်ပဲလောက်ရောက်သွားပြီဆိုလို့ချင်အိုးနှစ်သိအာမှုဒီပိဋိတိဖြစ်မှဖြစ်ပြောမှပြောပဲ။ရှင်မှရှင်ပဲ။ပြီးတော့ချမ်းသာမှချမ်းသာပဲ။ဒါတွေဖြစ်လာတာပဲ။အဲ့ဒါကောင်းပါတယ်နော်။အဲ့ဒီဘိုင်းရောက်လို့ချင်ရင်တော့ကနကာမစုခပါလိ။ကာမစုခကာမစုခအဲ့ဒါကိုဆွံ့လို့လိုက်ရတဲ့အတွက်ကနနိခာမစုခစသည်ပါလိ။အစာရရလာတော့တာပါပဲ။တဘုံဖြတ်နိုင်တဲ့အစာရလာတော့တာပါတမချူ။အဲ့ဒီခါကျတော့ယောဂီကနောက်မဆုတ်တော့ပါဘူး။ရှေ့သာသွားတော့တာပါပဲ။ကမ္မစုခတဲ့အစာကောင်းများစွာတာတဲ့ချမ်းသာရပြီဆိုတော့တရားတော်ရဲ့ကောင်းပုံနားလည်ထားပြီဆိုလို့ရှိရင်လုံနီးပုံမှာရောလှုပ်လှုပ်ရရှိတဲ့အကျိုးရလပုံမှာရောညံ့လို့လာတယ်တံပိုးလည်းပဲထားလာတယ်နိမိတ်မှာလည်းပဲဘဝအစဉ်တန်းပေါ်ဒီအထူးသဖြင့်စိတ်နေစိတ်ဓာတ်အစဉ်တန်းနေလည်းပဲမြမလာတယ်ဆိုတော့ကောင်းကောင်းကြီးတည်နေတော့ခန္ဓာလူကမကုံချမ်းသာဆိုတာဘာမှမဟုတ်ဘူးဆိုတာပေါ့လေနားလည်လာတော့တာပဲဖုံးမှုပင်မှုကအစဖြစ်ပေါ်ထင်ရှားတဲ့ရှုွက်အာယုမလွတ်တမ်းမှတ်နိုင်ရေးအတွက်ဇာအနိယဖြင့်ဒီဇိုင်းကနှစ်ပတ်လိုအပ်သလိုတတိပဌာအနိယဖြင့်လည်းပဲအတ္တပလုံးလဝရိယဟာတိတ်အရေးကြီးတဲ့အင်အားတစ်ခုပါပဲအတ္တပလုံးလဝရိယအင်အားပြည့်စုံလို့ရှိရင်စိတ်ဟာပူနွေးပြီးတော့နုနုကြကြတက်တက်ကြကြဖြစ်နေတော့ပေါ်တိုင်းအာယုစီစိတ်ကလေးရောက်သွားအောင်လို့တွန်းအားတစီရှိနေပြီဆိုလို့ရှိရင်တတိကလည်းနောက်ကနေလိုက်လာတော့တာပါပဲအဲ့ဒီစီစိတ်ကလေးကကတ်တော့တာပဲလက်ငင်းပေါ်တဲ့အဆိုင်ပြလိုက်တဲ့အာယုံမှာစိတ်ကလေးကကတ်တော့တာပါပဲစတိပဋ္ဌာနဆိုတာပေါ့ဒီကပ်ပြီးတော့တည်တော့တာပါပဲအဲ့ဒါစတိတိလည်းဖြစ်တော့တယ်ကျွမ်းမြဲစွာစိတ်ကလေးကပ်ပြီဆိုလို့ရှိရင်ဘဲမှမပြေတော့ဘဲနဲ့ခုနခဏိကစမာဓိလေးဖြစ်လာတော့တာပါပဲဒီမှာအဲ့တော့တတိနဲ့ခဏိကစမာဓိဖြည့်ရမှာဆိုလို့ရှိရင်တတိပဋ္ဌာန်ဤနဲ့ပြောလို့ရှိရင်ဝရိယဇာန်ဤနဲ့ပြောလို့ရှိရင်လည်းခုနဥဒ္ဒေဇာန်နဲ့ဝိသရဇာန်နဲ့ပေါ့ဒီသိအရေးကြီးတယ်ဆိုတာအနားလည်ထားရမှာပါပဲအဲ့တော့ခုကလယောဂီတွေအဲ့ဒါလိုယွေစုအားနဲ့တွန်းအားပါလိရှိမရှိဆိုတာတော့သူတို့အတိဆုံးပါပဲအဲ့ဒါမရှိဘူးဆိုလို့ရှိရင်တော့တတိကမကတ်တော့စိတ်ဆူဆီးမှုလည်းမရဘူးစိတ်ဆူဆီးမှုမရဘူးဆိုလို့ရှိရင်လည်းအခုနေ့မှစိတ်ကမတည့်တော့ဘာမှညာမှမသိပါဘူးအပေါ်ရန်ကြောမှာပဲရှက်ပြီးတော့ဟိုစားတာစားရတယ်ပေါ့လိဝါတာဝါရတယ်ပါရသမမတိလို့ဖြစ်တတ်ပါတယ်ဆိုရပါစို့စားပွဲထဲမှာနောက်တစ်ခုကောက်ပြီးတော့စားလိုက်တယ်ဝါလိုက်တယ်အမှတ်တမဲ့ဆိုလို့ရှိဝါမှလည်းမသိဘူးအဲ့ဒီနာမာဒလာပြောဒလာဆိုတာလည်းမသိဘူးဘာရသာရှိတယ်ဆိုတာလည်းမသိဘူးဘာဖြစ်လို့လဲအမှတ်တမဲ့ဖြစ်နေတာပေါ့ဒီတော့ချိန်ပြီးတော့အားဆိုင်ပြီးတော့ ဝါလိုက်လို့ရှိအထက်တော်နဲ့အောက်သွားကြားထဲမှာတဲ့တဲ့ရောက်သွားပြီဆိုရင်အဲ့ဒီစားရတဲ့ခုနအနက်ကလေးပေါ်မှာပေါ့လေစိတ်ကအပြေးဝကျသွားတယ်မာရဝါမိတို့ကြီးမာမသိမယ်အဲ့ဒီကထွက်လာတဲ့အရာသာလည်းသိမယ်ဒါပါပဲအဲ့ဒါလို့ချိန်ပြီးတော့အားဆိုင်ပြီးတော့မဝါဘူးတက်အောင်မဝါဘူးဆိုလို့ရှိရင်တော့မြို့သာချရတယ်ဘာအရသာမှသိမှာမဟုတ်ပါဘူးလူယောဂီဖောင်းမှုပေါ်ကိုက်မှာချိန်အားလည်းမရှိလာဘူးတွန်းအားလည်းမရှိလာဘူးဆိုရင်တော့ထိတိမိမိမရှိတော့အဲ့ဒီအာဟုမှာမကတ်တော့အပေါ်ရာကတ်လည်းပဲအပေါ်ရာရောက်ကပ်ပြီးတော့စိုက်ကြမသွားဘူးစိုက်ကြမသွားတော့ဖောင်းမှုမှတ်တဲ့အခါမှာဘာတိတယ်လဲမေးလို့ရှိရင်တောင်းပြောမြောက်ပြောနဲ့လျှောက်ပြောတော့တာပဲတမဒီတော့တည်တည်ချာချာရှုမှတ်ဖို့တိတ်လွတ်ပါတယ်။ဘုရားနာတစ်ခုပါးစားတဲ့ရောက်လာပြီဆိုလို့ရှိရင်ထဲတော်နဲ့အောက်တော်ရားတဲ့မှာတဲ့တဲ့ရောက်ပြီးတော့သတိထားပြီးတော့ဝါးရရပါတယ်။ဝါးလိုက်လို့ရှိရင်သူ့မှာရှိနေတဲ့အမကအမတ်တော့မဟုတ်ဝါးလိုက်လို့ရှိရင်လည်းပဲဒီကအာရီရှာရင်နဲ့ရောပြီးတော့ဗောလေသူ့မှာရှိနေတဲ့အချိုတက်ထွက်လာတာအဲ့ဒါကြည့်တော့တာပဲဒါမှအဲ့ဒီလိုလောက်ရပါတယ်တမဒါမသာသဘာဝတရားတွေကိုကောင်းသိနိုင်ပါတယ်အဲ့ဒီသဘာဝတရားတွေကိုတရတအစအစထဲမှာပါတဲ့အရာသာနဲ့နှိုင်းရှင်ပြီးတော့ပြဆိုထားပါတယ်အဲ့ဒါနောက်နေ့ဒီကြာမှာစာတုနေ့လည်းတွင်တစ်ခုပေါင်းစပ်ပြီးတော့အစအစစတဲ့ခါမှာအရာသာပေါ်စားတဲ့နီးကြည့်တယ်ပေါ့တရားထုတ်တဲ့ခါမှာလည်းပဲအရာသာနဲ့တူတဲ့သဘာဝတွေပေါ့လေတိအောင်ဘယ်လိုမှားရတယ်ဆိုတာပေါ့လေရှင်းလင်းတင်ပြပါတော့မယ်ဒီနေ့ကတော့အစာလေးဖော်ယုံပြပါမယ်တနေ့ပြည့်သွားတာဖြစ်တော့ဒါပဲတော်ကြအောင်စု
စာဒုစာဒု